မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တိုင်းသူပြည်သားတွေရဲ့လူနေမှုဘဝမြင့်တင်ရေးတို့ကိုအထောက်အကူပြုစေဖို့အတွက်တရုတ်နိုင်ငံကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်လိုကြောင်းတရုတ်ဝန်ကြီးချုပ်လီကေချန်းကစနေနေ့မှာပြောပါတယ်။မွန်ဂိုလီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့၁၇ကြိမ်မြောက်အစ္စမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများထိပ်သီးဆွေးနွေးပွဲမှာတမန်ဦးထင်ကျော်နဲ့တွေ့ဆုံစဉ်တရုတ်ဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာပါ။လွန်ခဲ့တဲ့66နှစ်တုန်းကတရုတ်နဲ့မြန်မာအကြားတန်တမန်ဆက်ဆံရေးတွေစတင်ထီထောင်ခဲ့စဉ်ကချမှတ်ခဲ့တဲ့ညီညွန်းစွာရှင်တွဲနေထိုင်ရေးမူ၅ချက်အပေါ်အခြေခံပြီးအင်းကြီးချင်းကောင်းပိတစွာနဲ့ဆက်ဆံရေးပုံမူခံမြအောင်ရပ်တည်နိုင်ကြကြောင်းလဲတရုတ်ဝန်ကြီးချုပ်လီကေချန်းကပြောပါတယ်နိုင်ငံကြားရေးရှိပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ရေးတည်ငြိမ်ကောင်းမွန်တဲ့နိုင်ငံဆက်ဆံရေးတည်ဆောက်နိုင်ရေးတို့အတွက်မြန်မာအစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံကအစဉ်နှင့်ရှိကြောင်းလဲဝန်ကြီးချုပ်လီကေချန်းကပြောပါတယ်မြန်မာသမ္မတဦးထင်ကျော်ကလည်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာညီညွတ်စွာရှင်တွဲနေထိုင်ရေးမူ၅ချက်နဲ့အညီရပ်တည်ခဲ့ကြပြီးနိုင်ငံဆက်ဆံရေးဟာတိုးတက်ဖွံ့ဖြိုးနေကြောင်းပြောပါတယ်မြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝမြင့်မားရေးနဲ့လူထုကိုအကျိုးဖြစ်ထွန်းစေဖို့အတွက်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့မြန်မာနိုင်ငံကမျှော်လင့်ကြောင်းလည်းသမ္မတဦးထင်ကျော်ကပြောပါတယ်